မြန်မာနိုင်ငံဆိုင်ရာတရုတ်အထူးတန်တမန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တွေ့ဆုံတဲ့သတင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်မစ္စတာတိန်ရှီကျွန်းဟာဒီရက်ပိုင်းအတွင်းမှာပဲတရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုက်လံတွေ့ဆုံနေပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရုံးခန်းဖွင့်လှစ်တဲ့ကိစ္စအပေါ်တရုတ်ဘက်ကမလိုလားဘူးဆိုတဲ့ဆွေးနွေးပြောဆိုမှုတွေရှိတယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုညင်းညံကတင်ပြပေးပါမယ်ရှင်
။တရုတ်အထူးတန်တမန်မစ္စတာတိန်ရှီကျွန်းနဲ့ UWSA ဝါတပ်ဖွဲ့တွေတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီး UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်။လာရောက်တွေ့ဆုံတာမှတ်မှတ်တယ်ပေါ့နော်။အဒီကတော့ဒီမြန်မာနိုင်ငံဒီငြိမ်းချမ်းရေးအတွက်ပေါ့နော်တိုက်တွန်းဆွေးနွေးမှုတွေပဲလုပ်ခဲ့ကြတယ်လို့ပဲသိရတယ်နော
်ဒိုင်းသာလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံချိန်မှာတရုတ်အထူးတန်တမန်ကအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာရုံးဖွင့်တာနဲ့ပတ်သက်ပြီးမလိုလားတဲ့သဘောမျိုးဆွေးနွေးတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဦးညီရန်ကတော့ဒီအချက်နဲ့ပတ်သက်ပြီးဆွေးနွေးတာရှိမရှိမသိရကြောင်းပြောပါတယ
်အဲ့လိုကိစ္စမျိုးတွေတော့ကျွန်တော်လည်းအသေးစိတ်မသိရအောင်နော်
ဦးညီရန်ကတခြားလက်နက်ကင်တပ်ဖွဲ့တွေနဲ့လည်းတွဲဆုံမှုရှိကြောင်းပြောဆိုပေမဲ့ NDAA မိုင်းလာ SSPP ရှမ်းပြည်တိုးတက်ရေးပါတီ MNDAA ကိုကန့် ULAAA ရခိုင်တပ်တော်စတဲ့အဖွဲ့တွေနဲ့တွေ့ပြီး ULAAA ရခိုင်တပ်တော်စတဲ့အဖွဲ့တွေနဲ့တွဲဆုံပြီးမပြီးကိုတော့မသိရသေးပါဘူးမစ္စတာတိန်ရှီကျွမ်းနဲ့ UWSA ဝါတပ်ဖွဲ့တွဲဆုံတဲ့အချိန်နဲ့နေရာကိုတော့သူကပြောဆိုခြင်းမရှိပါဘူးဒီလ18ရက်နေ့ကတော့တရုတ်အထူးတန်တမန်ဟာ KIO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်ဇာကိုရောက်ရှိခဲ့ကြောင်းနဲ့နှစ်ဖက်ဆွေးနွေးခဲ့တဲ့အကြောင်းကိုတော့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။ဒီကတော့သူကဒီစူဟောင်းမီခေါင်းတွေပေါ့သူကလာကြည့်တာသူလည်းအစ်စ်သက်တောင်ထမ်းကြောင်းနေဆိုတော့မိဖက်တဲ့တဘောနဲ့လာတွေ့တာအနာတချက်ပါပဲ။ဒီကချက်ကတော့ကိုယ့်ရဲ့နဲ့ပတ်သက်တာပေါ့ကိုယ့်ရဲ့ရောဂါအခြေအနေအခုနေသက်တဲ့ကမဘလို့ရှိတာပေါ့နော်။အဲ့ဒါနဲ့ဆွေးနွေးကြတာနံပါတ်1ချက်ကတော့ဒီကိုယောဂဒုံကကျွန်တော်တို့ပြစ်ထားတဲ့ဒိတ်ကြီးပေါ့ဒိတ်ပေါ့ကဒီပြန်ဖွင့်လို့ရမလားပေါ့နော်ဒါမျိုးတွေလာကြည့်တာပါဒီတခြားကိုယ့်ရဲ့ယောဂတွေကျွန်တော်တို့ဒီနေသက်တေတာပြီလို့သူ့ဒီရဲ့ကျန်းမာရေးအခြေအနေဘယ်လိုရှိလဲဘယ်လိုရတဲ့ဟာတွေကသူကလာကြည့်တာပါဆိုကြပြီရတာကတော့အဲ့လောက်ပဲဖြစ်ပါတ
ယ် DNL တအောင်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတားအိုက်ကျော်ကလည်းမနေ့ကမိုင်းလာမှာတွေ့ဆုံခဲ့ကြောင်းနဲ့ဆွေးနွေးမှုအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောပါတယ
်။မနေ့ကဒီအတော့တွေ့တာဖြစ်တယ်။မိုင်းလာမှာနော်။ဒါပဲပါလီစင်းလေးလည်းဒီနပူရီတဲရောက်တဲ့တိစီရတော့ဒါကျွန်တော်မသိရသေးဘူ
း။နိုင်ငံရေးလေးလာသုံးသက်သူဦးရဲထွန်းကတော့တရုတ်အထူးတန်နဲ့တိုင်းသာတပ်ဖွဲ့တွေရဲ့ဆွေးနွေးမှုမှာ NUG ကဝါရှင်တန်မြို့တော်မှာရုံးခန်းဖွင့်တဲ့ကိစ္စပါဝင်နိုင်တယ်လို့တခြားအချက်တွေလည်းပါဝင်နိုင်ကြောင်းအခုလို့ပြောပါတယ်။
နောက်တစ်ချက်ကရုပ်နိုင်ငံသားရေးဝင်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့လည်းမကြသေးခင်ကပြည်ထားတာရှိတယ်ပြည်ထားပြီးတဲ့အခါကျတော့အာဆီယံထဲမှာဒီမှာမြန်မာနိုင်ငံနဲ့ကိစ္စနဲ့ပတ်သက်ပြီးတဲ့ high consensus အကောင့်ထဲပေါ်မှုကိစ္စနဲ့လည်းကြိုးပမ်းဆောင်ရွက်မယ်ဆိုရတယ်ပြုတ်ကသူကအပိတ်ထောက်ခံတယ်ဆိုတဲ့အကြာပြောတယ်လို့သိရတယ်အဲ့လို့ဆိုတော့အဲ့ဒီဟာနဲ့ဒီဟာနဲ့သူတို့ချိန်တိုက်ပြီးတော့ဉာဏ်နဲ့လုပ်ပုံရတယ်မြန်မာနိုင်ငံဆိုင်ရာရုပ်တန်တမာကလည်းမြေကမ်းမှာရှိတဲ့အဲဒီပေါ်ကညောင်းတဲ့အဖွဲ့ကြီးတွေကြားပြီးတော့အဲအဲ့ဒါကိုသွားတိုက်တွန်းတာဖြစ်ပုံရတယ
်မြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုတရုတ်နိုင်ငံဘက်ကသတိထားဆောင်ရွက်နေပုံရကြောင်းလည်းသုံးသပ်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာတိန်ရှီကျွမ်းကိုအရင်အထူးကိုယ်စားလှယ်မစ္စတာဆုံကွန်ရှန်းနေရာမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြောင်းလဲခံထားလိုက်တာပါလွန်ခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကတော့မစ္စတာတိန်ရှီကျွမ်းဟာတရုတ်နယ်စပ်မှာရှိတဲ့ဒိုင်းသာလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ